မကြာခင်ရက်ပိုင်းအတွင်းထုတ်ပြန်မဲ့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာအကြံပြုချက်တွေကိုမြန်မာအစိုးရကအပြည့်အဝလိုက်နာအကောင့်ထဲပို့မယ်လို့သူတို့ယုံကြည်မှုမရှိကြောင်း HRW နိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးကမနေ့ကပြောကြားလိုက်ပါတယ်။မတ်လကထုတ်ပြန်ထားတဲ့ကြားဖြတ်အစီရင်ခံစာမှာအကြံပြုချက်ပေါင်း30ပါဝင်ပြီးရခိုင်ပြည်နယ်မှာနိုင်ငံသားအဖြစ်အတိမပြုရေလုပ်ငန်းစဉ်ကိုအချိန်ကာလတတ်မှဆောင်ရွက်ဖို့အပါအဝင်လွတ်လပ်စွာသွားလာခွင့်စတဲ့အချက်တွေအတွေ့မြန်မာအစိုးရဘက်ကအကောင့်ထဲပေါ်ဖို့အခက်အခဲတွေရှိနေတယ်လို့လည်းသုံးသပ်သူတွေရှိပါတယ်။ဆက်သွယ်မေးမြန်းထားတဲ့မိုက်အင်ဂျင်နိုင်ကအပြည့်စုံတင်ပြပေးပါလိမ့်မယ်ရှင်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာသူဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့နောက်ဆုံးအစီရင်ခံစာကိုမြန်မာအစိုးရကိုတင်သွင်းဖို့မနေ့အင်္ဂါနေ့ကမြန်မာနိုင်ငံကိုရောက်ရှိလာခဲ့ပါတယ်။ဩဂုတ်လ24ရက်နေ့မှာတော့အစီရင်ခံစာကိုအများပြည်သူသိအောင်ထုတ်ပြန်မှာဖြစ်ပါတယ်။ဒီမတိုင်ခင်မှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အပါအဝင်အစိုးရနဲ့လွှတ်တော်ကသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ကိုဖီအာနန်ကော်မရှင်ကတွေ့ဆုံဆွေးနွေးမှာပါ။ဒီရခိုင်အကြံပေးကော်မရှင်ကထုတ်ပြန်မဲ့အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရကအပြည့်အဝလိုက်နာအကောင့်ထဲပို့မယ်လို့သူတို့ယုံကြည်မှုမရှိကြောင်းနယူးယောက်အခြေစိုက် HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးက VOA ကိုပြောပါတယ်။အဓိကအကြောင်းရင်းမှာမတ်လကထုတ်ပြန်ထားတဲ့ကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာပါအကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိသေးဘူးလို့ HRW အာရှရေးရာညွှန်ကြားရေးမှူး John Sifton ကပြောပါတယ်
။ Government of Burma has not done a lot of the things that have been recommended already.
ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တော်တော်များများကိုမြန်မာအစိုးရဘက်ကအကောင့်ထဲပေါ်ဆောင်ရွက်ပြီးစီတာမတွေ့ရသေးပါဘူး။အရေးပါတဲ့အဆင့်ဖြစ်တဲ့နိုင်ငံသားခံယူခွင့်မှာခွဲခြားထားတဲ့အဓိကအချက်ကိုတရားဥပဒေအရဖယ်ရှားဖို့လှုံ့ဆော်ခြင်းမရှိသေးပါဘူး။နောက်ပြီးတော့ရခိုင်ကြံပေးကော်မရှင်ရောမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်တို့ကပါအကြံပေးထားတဲ့ရခိုင်ပြည်နယ်အတွင်းလွတ်လပ်စွာသွားလာခွင့်ကိုလည်းအလေးထားဆောင်ရွက်တာမရှိသေးပါဘူး။
ဒါပေမဲ့လည်းလူသားချင်းစာနာထောက်ထားတဲ့အကူအညီတွေခွင့်ပြုဖို့ဆိုတဲ့အချက်လိုမျိုးတချို့အကြံပြုချက်တွေကိုတော့မြန်မာအစိုးရကလိုက်နာဆောင်ရွက်မယ်လို့မြင်ကြောင်း John Sifton ကဆိုပါတယ်။အရင်ကထုတ်ပြန်ထားတဲ့ကြားဖြတ်အစီရင်ခံစာမှာအကြံပြုချက်အချက်30ပါဝင်ပါတယ်။အဲ့ဒီတည်းကအရေးကြီးတဲ့အကြံပြုချက်ကတော့ရခိုင်ပြည်နယ်မှာနိုင်ငံသားအဖြစ်အသိအမှတ်ပြုပေးရေးတိကျရှင်းလင်းတဲ့မဟာဗျူဟာနဲ့လုပ်ငန်းစဉ်အကောင့်ထဲပေါ်မဲ့အချိန်ကာလသတ်မှတ်သင့်တယ်လို့ဆိုပါတယ်။ဒီနေရာမှာ1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေမှာခွဲခြားမှုတွေရှိနေတယ်ဆိုတဲ့ဝေဖန်ချက်တွေနဲ့ပတ်သက်လို့ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးရဲ့အမြင်ကတော့
မြန်မာနိုင်ငံအတွင်းမှာအခြေချလာခဲ့တဲ့သူတွေမှန်တယ်မြန်မာပြည်ထဲမှာငွေဖွားလာခဲ့တဲ့သူတွေလည်းမှန်တယ်နော်ဆိုလို့ရှိရင်တော့နိုင်ငံတကာစာရင်းစာညွှန်းနေတဲ့အညီနောက်ပြီးတော့တခါကျွန်တော်မြန်မာနိုင်ငံကသတ်မှတ်ထားတဲ့နိုင်ငံသားဖြစ်မှုဥပဒေเนี่ยนี่ตําแหน่งนี้เฉยนี้မျိုးဖြစ်တယ်ဆိုတာမျိုးကျွန်တော်မြင်တယ
်ရခိုင်ကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်အတိုင်းဝိုင်းကကြိုဆိုကြောင်းရခိုင်ပြည်နယ်တွင်းနှစ်ဖက်အတိုင်းဝိုင်းအတူရှင်တွဲနေထိုင်ရေးလှုပ်ရှားဆောင်ရွက်နေတဲ့ကိုရှိုင်းကပြောပါတယ
်ဒီဘက်ဒီဘာရေးအဖြစ်ပြောမယ်ဆိုရင်တော့ဒီဒီနယ်စုဘာသာဝင်တွေအနေနဲ့ကတော့အခုဒီရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုသူတို့ကဆောင်တိုင်းနဲ့နောက်သူ့ရဲ့အကြံပြုချက်တွေကိုသူရအနေနဲ့အမှန်တကယ်လက်တွေ့အကောင့်ချက်ပေါ်ပေးဖို့ဆိုတာတော့ဒါတော့သူတို့ကလုံးဝမျှော်လင့်နေတယ်။ဘာဖြစ်လို့လဲဆိုတော့ဒီဘက်ကအထူးသဖြင့်ဒီရခိုင်မှာရှိနေကြတဲ့ဒီမြန်မာအတိုင်းဝိုင်းကလည်းဒီကော်မရှင်ရဲ့အကြံပြုချက်တွေကိုသူတို့ကလုံးဝလက်ခံနေကြိုးစားနေပေါ့နော်။အဲ့ဒီတိုင်းကိုသူတို့အစိုးရကနေလုပ်ပေးဖို့ဆိုတဲ့ဟာကိုမျှော်လင့်နေတယ်။
ဒါပေမဲ့လည်းတစ်ဖက်အတိုင်းဝိုင်းဖြစ်တဲ့ရခိုင်လူမျိုးတွေအတွက်ကော်မရှင်ရဲ့အစီရင်ခံစာကိုလက်ခံဖို့အခက်အခဲတွေရှိနေကြောင်းကိုရှိုင်းကဆိုပါတယ်။
ကြံပြုချက်တွေထဲမှာတချို့အချက်တွေကတော့ချက်ချင်းလှုပ်ဆောင်ရမယ့်အချက်တွေပါတယ်တချို့အချက်တွေကတော့ရည်ရှိလှုပ်ဆောင်ရမယ့်အချက်တွေပါတယ်နောက်တချို့ဟာတွေကတော့ဒီဖွဲ့စည်းတိစောက်ပုံဆိုင်ရာစိတ်ဆရဲတွေလည်းပါတယ်ဆိုပြီးတော့မှသူကအဲ့ဒါကိုသူရကိုသူကကြံပြုထားတာသူကဒီကြံပြုချက်တွေကိုအစိုးရကနေပြီးတော့မှအကောင့်ထဲပေါ်တဲ့အခါကျရင်ကောရခိုင်မှာရှိတဲ့နှစ်ဖက်လူအတိုင်းဝိုင်းကဒါကိုအစိုးရနဲ့အတူတူအမှန်တကယ်သူတို့ကနေပြီးတော့ပူပေါင်းဆောင်ရွက်မှာလားအစိုးရကနေပြီးတော့မှတွားပြီးတော့မှအကောင့်ထဲပို့မယ်ဆိုရင်တော့မှကိုဘက်ကရှိနေတဲ့ဒီနှစ်ဖက်လူအတိုင်းဝိုင်းတွေကနေတစ်ဖက်ဖက်ကဒါကိုသူတို့ကလက်မခံဘူးထန့်ကျင်နေဆိုရင်တော့လေအဲ့ဒီခါကျရင်တော့အစိုးရလည်းထပ်ပြီးတော့မှအခက်က ကျောင်းသွားမှာပေါ့နော်
ကော်ဖီအာနဲ့ဥဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကို2016ခုနှစ်ဩဂုတ်လမှာဖွဲ့စည်းခဲ့ပြီးကြားပြတ်အစီရင်ခံစာကို2019ခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်